တူနီးရှားနိုင်ငံမှာဒီမိုကရေစီရေးတောင်းဆိုခဲ့ကြတဲ့2011ခုနှစ်အာဏာရှင်ဆန့်ကျင်တွေဦးလှုပ်ရှားမှုနှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာတူနီးရှားပြည်သူထောင်ထဲချီပြီးတော့မြို့တော်တူနစ်မှာချီတက်ဆန္ဒပြခဲ့ကြပါတယ်။နိုင်ငံတော်စီးပွားရေးအချက်အလက်တွေနဲ့သမရကေဆိုင်ရဲ့အာဏာရှင်ဆန်တဲ့လုပ်ရည်တွေကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့အစိုးရကိုမချေနှက်တဲ့ပြည်သူတွေနဲ့အတိုက်ခံနိုင်ငံရေးပါတီတွေကဒီနေ့ RNL တော်လှန်ရေး12နှစ်ပြည့်ချိန်မှာစုဝေးချီတက်ခဲ့ကြတာပါ။ဆန္ဒပြပွဲရေးအစဉ်ဆက်ကျင်းပလာခဲ့တဲ့တူနစ်မြို့လယ်ကောင်ကဟာဘစ်ဘူဂိုဗာလမ်းမကြီးမှာချီတက်ခဲ့ကြတဲ့ဆန္ဒပြသူတွေဟာရဲတပ်ဖွဲ့ရဲ့အမိန့်ကိုအာခံပြီးတော့လုံခြုံရေးအခွင့်အရေးတွေကိုတွန်းဖယ်ဆန္ဒပြခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်တွန်းထိုးရင်းရုံးရဆံကအခြေအနေချို့လည်းဖြစ်ခဲ့ပါတယ်။ဟာဘစ်ဘူဂိုဗာလမ်းပေါ်မှာရှိတဲ့ပြည်ထောင်ဝန်ကြီးဌာနအဆောက်အဦအပြင်ဘက်မှာတော့ရဲတပ်ဖွဲ့ဝင်အင်အားအများပြားမိသက်ပိုက်တွေနဲ့စောင့်ကြပ်နေပါတယ်။လက်ရှိသမရစာရိတ်ကရွေးကောက်ခံလွှတ်တော်ကို2021ခုနှစ်မှာပယ်ဖျက်ပြီးတော့နိုင်ငံရေးအပြောင်းအလဲတွေလုပ်ဖို့ကြိုးစားပေမဲ့ပြီးခဲ့တဲ့ဒီဇင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးသူအရေးအတွက်နည်းပါးခဲ့သလိုအသစ်ဖွဲ့စည်းခဲ့တဲ့လွှတ်တော်ကိုပြည်သူအများစုကမထောက်ခံပါဘူး။သမ္မတရဲ့အစီအစဉ်တွေဟာဒီမိုကရေစီကိုဆန့်ကျင်တဲ့အာဏာသိမ်းဆောင်ရွက်မှုတွေဖြစ်တယ်လို့ဆိုပြီးတော့တိုက်ခတ်နိုင်ငံရေးပါတီတွေနဲ့အလုံသမားသမဂ္ဂတွေအများစုပါဝင်တဲ့အဓိကနိုင်ငံရေးအင်အားစုတွေကတော့ကန့်ကွက်နေကြပါတယ်ခင်ဗျာ။